မြန်မာနိုင်ငံမှာကြီးထွားလာနေတဲ့စီးပွားရေးပြဿနာတွေဟာနိုင်ငံတကာရဲ့အရေးယူတန်ခတ်မှုကြောင့်မဟုတ်ဘဲအာဏာသိမ်းစစ်ကောင်ဆောင်ကြောင့်ဖြစ်လာရတဲ့ပြည်တွင်းပြစ်ဒဏ်ဖြစ်ပြီးအာဏာသိမ်းစစ်ကောင်စီကသာတိုင်းပြည်ကိုအကြီးဆုံးပြန်ပြီးတော့ပိတ်ဆို့တန်ခတ်နေသူသာဖြစ်လို့တရုတ်လိုနိုင်ငံမျိုးကတော့စစ်ကောင်စီရေရှည်မခံနိုင်တော့ဘူးဆိုတဲ့ဆုံးဖြတ်ချက်မျိုးအလျင်အမြန်နဲ့ချလာရတော့မယ်လို့စီးပွားရေးပညာရှင်ပမောက်ကရှောင်းတန်းနက်က VOA ကိုပြောပါတယ်VOA ကကိုငင်းညံအေးနဲ့တီးသန့်တွေ့ဆုံမင်းမြန်ချက်ဒုတိယပိုင်းကိုရှုစားနိုင်ပါပြီခင်ဗျာ
Regime often you know the blames about
စကောင်စီကနိုင်ငံစီးပွားရေးကြဆင်းတာအပေါ်မှာနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကိုမကြာခဏဆိုလို့ပြစ်တင်လေးရှိပါတယ်ပိတ်ဆို့အရေးယူမှုတွေနဲ့နိုင်ငံတကာကစကောင်စီအထူးကြောင့်အဆက်ဖြတ်ထားတာကလက်ရှိစီးပွားရေးအခြေအနေပေါ်ဘလောက်တိုင်းတာထိသက်ရောက်နေပါလဲခင
်ဗျာ played a role in the current economic situation
almost none in terms of what international what countries
နိုင်ငံကားတွေတခြားနိုင်ငံတွေကလုဆောင်ချက်ကမြန်မာစီးပွားရေးကျဆင်းတာပေါ့တက်ရောက်မှုမရှိသလောက်ပဲလို့ပြောလို့ရပါတယ်မြန်မာနိုင်ငံတွေကကြီးထွားလာနေတဲ့စီးပွားရေးပြဿနာတွေကဗဟုမူကြီးမင်းအောင်လှိုင်ကြောင့်ဖြစ်လာတဲ့ပြည်တွင်းပြစ်ဖြစ်ပါတယ်တကယ်တော့ဗဟုမူကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကသာမြန်မာပြည်အတွက်အကြီးမားဆုံးတန်ခတ်ပိတ်ဆို့သူတွေဖြစ်ပါတယ်အာဏာသိမ်းတဲ့နေ့ကစပြီးတော့မြန်မာပြည်ရဲ့စုစုပေါင်းပြည်တွင်းထုတ်ကုန် GDP ကို25ရာခိုင်နှုန်းရှော့ချပစ်လိုက်တာပါအခုဆိုရင် GDP ကျဆင်းမှုကကြီးတဲ့ကြီးလာနေပြီးတော့ဒါဟာ Great Depression လို့ခေါ်တဲ့ကမ္ဘာစီးပွားပြက်ကက်ကြီးတုန်းကထပ်တောင်မှပူပြီးတော့ကျဆင်းနေတာပါ။ဒါကြောင့်ကပေးကြီးတပွဲမြန်မာပြည်စီးပွားရေးနဲ့မြန်မာပြည်သူတွေအပေါ်ဒုက္ခအကြီးကျယ်ပေးနေသူကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပဲဖြစ်ပြီးတော့သူကသာမြန်မာပြည်ကိုအကြီးဆုံးပိတ်ဆို့တန်ခတ်နေသူဖြစ်ပါတယ်။စီးပွားရေးကချွတ်ချုံကျနေတဲ့ဆိုးရတဲ့အနေအထားပါ။ဒါပေမဲ့မြန်မာနိုင်ငံသားအများစုကနိုင်ငံတကာကူးသန်းရောင်းဝယ်ရေးလိုကိစ္စရွတ်တင်နေဘလို့မှပတ်သက်မှုမရှိပါဘူး။သူတို့ကနေစဉ်ရှင်သန်မှုရုန်းကန်နေရတာပါပိတ်ဆို့ရေးယူမှုကသူတို့ပေါ်မှာတက်ရောက်မှုနှဲပါလေဒါပေမဲ့အတိုင်းအတာတစ်ခုအထိချမ်းသာသူဩဇာအာဏာရှိသူတွေအပေါ်မှာတော့ပုံပြီးတော့ကြီးမားတဲ့တက်ရောက်မှုရှိနိုင်ပါတယ်အရေးကြီးဆုံးကတော့စစ်ကောင်စီရဲ့နိုင်ငံခြားငွေရရှိနိုင်မှုအပေါ်မှာကန့်သတ်ဖို့နဲ့စစ်အာဏာရှင်တွေရဲ့စစ်တိုက်နိုင်တဲ့စွမ်းရည်ကိုဘယ်လိုကန့်သတ်မလဲဆိုတာပါပဲ
Junta's ability to wage war
So even though the most of the western countries
okay, international နိုင်ငံတကာကအထူးဖြင့်နောက်နိုင်ငံတွေကစစ်တပ်ကိုပိတ်ဆို့အရေးယူမှုတွေရှိပေမဲ့တချို့ကျန်တဲ့နိုင်ငံတွေကတော့စစ်ကောင်စီနဲ့လက်တွဲလွတ်ဆောင်နေကြတာရှိတယ်လို့ပြောကြပါတယ်။ဘမခါဆောင်တန်အမြင်ရဆိုရင်ဆက်နရှင်တွေကိုအဓိကဘယ်နိုင်ငံတွေကပံ့ပိုးပေးနေလဲမျှကျွန်တော်ဆိုလိုတာစီးပွားရေးရဆိုလိုတာပါဒီလိုဆက်ဆံရေးကစစ်ကောင်စီရဲ့ဆွမ်းဆောင်ရည်နဲ့နိုင်ငံတကာပိတ်ဆို့အရေးယူမှုတွေပေါ်ဘလို့တက်ရောက်နေပါလဲမ
ျှ
So I think the first thing to say is that this regime has almost no supporters
အစုံပြောချင်တာကစစ်ကောင်စီမှာထောက်ခံသူလုံးဝနှီးပါးကိုမရှိဘူးလို့ထင်ပါတယ်ဆိုလိုတာကဖြစ်နေတာကိုကြည့်လိုက်ပါရုရှားဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ရုရှားရဲ့စီးပွားရေးကအားနေပါတယ်ပဲကွေးပြပြဖြစ်နေပါတယ်သူတို့တိုက်နေတဲ့စစ်ကိုပဲအဓိကအာရုံစိုက်နေရပါတယ်စီးပွားရေးအရမြန်မာနိုင်ငံကိုတစုံတစ်ခုကူညီပေးနိုင်တာလုံးဝနှီးပါးမရှိသလောက်ပါပဲဒါပေမဲ့သူကအနီးကပ်ဆုံးဖြစ်ကောင်းဖြစ်နေပါတယ်စစ်ကောင်စီတို့ခဲယမ်းမိကြောက်တွေနဲ့စစ်လက်နက်ပစ္စည်းတွေဝယ်ဖို့နိုင်ငံခြားငွေဒါမှမဟုတ်ရွှေလိုအပ်ပါတယ်အရမရုရှားတွေကဗိုလ်ချုပ်မှုကြီးမယောင်လိုင်းကိုစစ်ကောင်စီကိုမယုံပါဘူးတရုတ်လည်းအလားတူပါပဲအတိုင်းအတာတစ်ခုထိထောက်ခံပေးနေသူလို့ပြောလို့ရပါတယ်တရုတ်ကသူနဲ့ကက်လီယာအင်းကြီးနိုင်ငံတခုမှာတက်ကြွအားကောင်းတဲ့ဒီမိုကရေစီစနစ်ကျင့်သုံးမှမျိုးကိုမလိုလားတာမျိုးဖြစ်ကောင်းဖြစ်နေပါတယ်။တစ်ဖက်မှာလည်းစစ်အာဏာသိမ်းတာကိုသူတို့ကြိုက်ချင်မှကြိုက်ပါမယ်။ဒါပေမဲ့အခုမြန်မာပြည်အခြေအနေကိုကြည့်လိုက်ရင်ကပေးဆိုင်နေပြီဆိုပြီးတော့သူတို့စဉ်းစားနိုင်ပါတယ်။ဒါကြောင့်လဲဆိုတော့စစ်ကောင်စီကတရုတ်ရဲ့ကြီးမားတဲ့ကမ္ဘာလမ်းစီးပွားရပ်ဝန်းလမ်းကြောင်းအပါအဝင်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ကိုပို့ပြီးတော့ပြောပြောပြောင်ပြောင်ရင်းရင်းနီးနီးဆက်ဆံနိုင်ပါတယ်။ဒါပေမဲ့သူတို့ကဘာလုံးဂျုံရေးကိုမှအာမမခံပါဘူး။တိုင်းပြည်ကပြည်ပခန့်တွေအပြည့်နဲ့ဖြစ်နေပြီးတော့စစ်ကောင်စီကခွင့်ပြုနိုင်တဲ့ကြီးမားတဲ့စီမံကိန်းတွေကတရုတ်အတွက်တိတ်တံပိုးမရှိတော့ပါဘူး။ဒီကြတာကတော့သူတို့အနေနဲ့လုံခြုံရေးမပေးနိုင်တော့ဘူးဆိုရင်ကြောက်ဖြူစိတ်ကမ်းပိုက်လိုင်းမီယထာစတဲ့စီမံကိန်းအားလုံးနဲ့ပတ်သက်ပြီးတော့တရုတ်ကကျေနပ်နေလိမ့်မယ်လို့ယူဆဖို့ခက်ပါတယ်။ဒီကြီးမားတဲ့ရည်နှီးမြှုပ်နှံမှုတွေကိုလုတ်ခွင့်ရပြီမဲ့အဲ့ဒီနေရာတွေမှာလုံခြုံရေးမပေးနိုင်ရင်ဒါကဘာအဓိပ္ပာယ်မှမရှိဘူး။
are allowed to have these enormous investments if they can't secure them then that really doesn't mean very much
yeah my next question is related to the Chopyu project you have been previously spoken about
okay now me gung a Chopyu simangin ne sat san ni ba de yin ga yata su ga khit daw ga Chopyu simangin ne patat de ya bai ngwe a chu myat tat mat chet de twe tiyung ne pyan le si san ni nai ne a chang bom kha shout out le pyo mu ba de ဒါပေမဲ့တိတ်မကြခင်ကပဲစစ်ကောင်စီကတရုတ်နဲ့ Chopyu ကိစ္စထပ်မံသဘောတူတာတွေလုပ်ခဲ့ပါတယ် တချို့ကတော့ဒါကိုတရုတ်ဘက်ကပို့ပြီးမျက်နှာသာပေးတဲ့စီကံသတ်မှတ်ချက်တွေအဖြစ်ပြောင်းသွားနိုင်မလားဆိုပြီးစိုးရိမ်ကြတာလည်းရှိပါတယ်ဒီကိစ္စပေါ်ပညာရှင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
In your expert opinion how likely it can be that in favor of the Chinese again
So I think the worries are very real because the whole job
of you see man gengji တစ်ခုလုံးဟာအရင်ကလုံးဝဆိုးဆိုးရွားရွားစာချုပ်ချုပ်ခဲ့ကြတာပါဒါကိုတော့ဆန်းစုကြည်အစိုးရခေတ်ကြမှာမြန်မာနိုင်ငံအတွက်အကျိုးရှိနိုင်မယ့်အနေအထားတစ်ခုနဲ့ပြန်လည်ညှိနှိုင်းနိုင်ခဲ့တာပါတကယ်လို့သာအရင်တုန်းကအခြေအနေမျိုးပြန်ဖြစ်လာမယ်ဆိုရင်မြန်မာစီးပွားရေးအတွက်ဆူဆူရွားရွားဖြစ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံကကြွေးမီအမြောက်အများတင်သွားနိုင်မယ့်အနေအထားပါဒါပေမဲ့ဒီနေရာမှာစိတ်ဝင်စားစရာကောင်းတာကလုံခြုံရေးအခြေအနေကိုကျွန်တော်ပြန်ရောက်သွားပြန်ပါတယ်စစ်ကောင်စီကအကြောက်ဖြူစီမံကိန်းကိုအကျွေးအပြည့်အတင်ခံပြီးတော့ပြန်ခွင့်ပြုလိုက်နိုင်ပြီမဲ့အဲ့ဒီနေရာမှာကလုံခြုံမှုမရှိလို့တရုတ်ကနောက်တစ်ခါဆက်လုပ်နိုင်ပါမလားဆိုတော့ပါသူတို့ရှေ့ကိုဆက်လုပ်သွားမယ်ဆိုတာခံမရခက်ပါ
တယ်
How do you see the economic collaboration between the military regime and China?
Okay လက်ရှိနိုင်ငံအခြေအနေအရမှာစစ်ကောင်စီနဲ့တရုတ်ကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုဘယ်လိုမြင်ပါလဲခင်ဗျပြီးတော့တရုတ်ကအပြည်သဘောဆောင်တဲ့ပံ့ပိုးမှုမျိုးပေးလာနိုင်မလားစီးပွားရေးပြန်လည်ဥမော်လာမှုနဲ့ခမျိုးတိုးတက်မှုတွေအဓိပ္ပာယ်ရှိတဲ့နည်းလမ်းနဲ့ပံ့ပိုးပေးနိုင်လားခင်ဗျ
Development in a meaningful way
So I think that the whole relationship between Burma and China
ချင်မာရောမြန်မာနဲ့တရုတ်ကြားဆက်ဆံရေးတစ်ခုလုံးမှာတစ်ဖက်သက်ဖြစ်နေပြီးတော့တရုတ်ကလုံအောင်ကိုကြီးစိုးနေတယ်လို့ကျွန်တော်ထင်ပါတယ်။ဘုံယုံမကြီးမယောင်းလိုက်နဲ့စစ်ကောင်စီဟာတခြားရွေးချယ်စရာတွေမရှိလို့မြန်မာနိုင်ငံကိုတရုတ်နဲ့ဆက်ဆက်ညှိနှိုင်းရေးမှာအောက်ကနေပြီးတော့အားနည်းတဲ့အနေအထားရောက်သွားစေပါတယ်။ဒီချိန်တွေကစောစောကပြောခဲ့တဲ့အတိုင်းပါပဲ။ကမ္ဘာလမ်းစီမံကိန်းတွေအလားတူစီမံကိန်းအားလုံးကိုမြန်မာနိုင်ငံမှာတရုတ်ကပို့ပြီးတော့လုံခွင့်တာလာနိုင်ပါတယ်။ဆိုတော့ဒီသဘောမှာဆိုရင်တော့တရုတ်ဟာမြန်မာနိုင်ငံမှာတာဝန်မဲ့လုပ်ရက်တွေလှုပ်လာနိုင်ပြီးတော့မြန်မာကိုသူ့ရဲ့လက်အောက်ခံနိုင်ငံသဘောမျိုးလှုပ်ပြလိုက်နိုင်ပါတယ်။ဒါကဖြစ်နိုင်ခြေတစ်ခုပါ။တစ်ဖက်မှာကတော့တရုတ်အနေနဲ့လက်ရှိမှာသူတို့ဂျူးစီးပွားနဲ့ကန့်ညီနေပြီမဲ့တကယ်တမ်းမှာတော့ဗဂျူမကြီးမရောက်လိုက်ဟာတကယ်ကိုဘေးရန်ရဲ့ဖြစ်နေစေတာကိုအတိမပြုလိုက်ရင်ပြည်သဘောဆောင်တဲ့အခမ်းကဏ္ဍကနေပို့ပြီးတော့လှုပ်ဆောင်လာနိုင်ပါတယ်။စေမွေးတင်မှုကခေါင်ခိုက်နေပါလေစီးပွားရေးကလည်းပြူလဲကျနေပါပြီဒီလိုစီးပွားရေးကိုဆွေးနွေးစေတဲ့အချက်တွေကမြန်မာနိုင်ငံမှာအခြေခံတရားစာတာထုတ်ယူတာမျိုးကလွဲလို့ကျန်တဲ့စီးပွားရေးလှုပ်ဖို့စိတ်မချရဘူးလို့ဆိုလိုပါတယ်ကွန်ပစ္စည်းဈေးကွက်ကလုံးဝနှီးပါပျောက်ွယ်သွားပါပြီစီးပွားရေးမိဖက်အနေနဲ့မြန်မာနိုင်ငံဟာစိတ်မချရဘူးလို့ဆိုလိုတာပါဒါကြောင့်ဒီချိန်တွေကိုတရုတ်နိုင်ငံကကျေနပ်နှစ်သိမ့်လိမ့်မယ်လို့ခန့်မှန်းရခဲ့ပါတယ်ဆိုတော့သူတို့အနေနဲ့အပြုသဘောဆောင်တဲ့အခမ်းအခါနာကိုလှုပ်ဆောင်နိုင်ဖို့ကစစ်ကောင်စီကိုမထောက်ခံဘူးနဲ့မြန်မာနိုင်ငံကိုပို့ပြီးတော့ကောင်းမွန်တဲ့အခြေအနေတစ်ခုကိုရောက်အောင်တတ်နိုင်တဲ့များလှုပ်ပေးဖို့ပါဒါကတကယ်တမ်းမှလည်းတရုတ်နိုင်ငံရဲ့ရည်ရှိချိုးစည်းပွားအတွက်ဖြစ်တယ်လို့မြန်မာနိုင်ငံအတွက်လည်းကောင်းပါတယ
် I think so China's long term interests as well as Burma's
Yeah would that be the possible the failure of the total failure of
မြန်မာနိုင်ငံမှာစီးပွားရေးအလုံးစုံကျရှုံးနေတာကလက်ရှိစစ်ကောင်စီပြိုလဲမှုအတွက်အကြောင်းချင်းရ